မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့အတူဆေးအာဏာသိမ်းမှုကြောင့်ကြုံလာရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံစီးပွားရေးဟာဒီနှစ်ထဲ18ရာခိုင်နှုန်းအထိကျဆင်းသွားနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းပြောဆိုပါတယ်စီးပွားရေးကျဆင်းမှုကြောင့်လူသန်းပေါင်းများစွာအလုံးလက်မဲ့ဖြစ်ပြီးအစားအစာရှာပါမှုနဲ့ဆင်းရဲနွမ်းပါမှုဒဏ်ကိုခံရနိုင်တယ်လို့လည်းသတိပေးထားပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းမှာတော့မြန်မာနိုင်ငံကိုစီးပွားရေးအလားအလာကောင်းတဲ့နိုင်ငံတစ်ခုအဖြစ်ယူဆထားကြတာပါဒီမိုကရေစီအသွင်ကူးပြောင်းမှုတချို့စတင်ခဲ့ပြီးဆယ်စုနှစ်တင်တဲ့ချီကာလအတွင်းပထမဆုံးအကြိမ်ကမ္ဘာနဲ့စီးပွားရေးလမ်းဖွင့်ခဲ့သလိုဒီမိုကရေစီနှိကျကျင်းပတဲ့ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီဒုတိယအကြိမ်အတန်းရပြီးတဲ့နောက်စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တိုးတက်မှုအခြေအနေတွေနောက်ပြန်ဆုတ်သွားခဲ့တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်။ဆေးရနာသိမ်းမှုနဲ့အတူကိုဗစ်ဘေးတတိယလိုင်းရပ်ခန့်မှုကြောင့်ဒီနှစ်ဇွန်နဲ့ဇူလိုင်လအတွင်းစီးပွားရေးတိတိတသာထိခိုက်ခဲ့ရသလိုဒီဒီချင်းထိခိုက်မှုဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကကိုဗစ်ကူးစက်မှုတွေစတင်ကြုံခဲ့ရတဲ့အချိန်ကတည်းကအများကြီးပိုဆိုးတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအဖွဲ့ကဒီကနေ့ပြောပါတယ်။မြန်မာစီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းနိုင်သလိုဒါဟာ2019ခုနှစ်တည်းသုံးပုံတစ်ပုံလောက်ပိုမိုကျဆင်းသွားတာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကတွက်ဆသတိပေးထားပါတယ်ခင်ဗျာ။